လေးထိုးထားတဲ့လေနဲ့မြေထဲပင်လယ်ကိုဖျက်ချက်ဖို့ကြိုးပမ်းခဲ့ရတဲ့ရွှေပြောင်းကြီးချနေထိုင်သူတွေက200ထက်မနည်းသေဆုံးပြီး100လောက်ပျောက်နေတဲ့အကြောင်းကုလသမဂ္ဂကဒီကနေ့ပဲ ATP ပြောဆိုလိုက်ပါတယ်။အီတလီနိုင်ငံကို UTP အာဖရိကတောင်ပိုင်းဒေသကရွှေပြောင်းနေထိုင်သူတွေနဲ့ဒုက္ခတွေလိုက်ပတ်လာတဲ့လေးစင်းဟာစနေနေ့ကပဲလီဗျားနိုင်ငံကထွက်ခွာလာခဲ့ရတာပါ။ဒါတလို့လေးသုံးစင်းကိုပဲတွေ့ရှိထားပါတယ်။လေးစင်းပေါ်မှာလိုက်ပါလာတဲ့လူ29ယောက်ကတော့တနင်္ဂနွေနေ့ကတည်ဆုံသွားခဲ့ကြပြီးအီတလီနိုင်ငံမှာလမ်ပီတူဆာကျွန်းကိုအရောက်သွားဖို့ကြိုးစားကြတဲ့သူတွေက130ကိုအီတလီကမ်းခြေစောက်တပ်ဖွဲ့ကကယ်တင်နိုင်ခဲ့တယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့လည်းနောက်ထပ်လေးနှစင်းပေါ်ကလူပေါင်း116ယောက်နဲ့9ယောက်သာအသက်ရှင်ရနေတွေ့ခဲ့ကြရတာပါ။ဒီကွဲပေါ်ရာဒီဖြစ်ရဆိုကြီးကပြည်내ပြည်ကိုအသက်ဆုံးဖြတ်သန်းပြီးဘေးကင်းလုံခြုံမှုရှာဖွေသူတွေအတွက်အသက်ဘေးရန်ကြီးကြိုးဝှမ်းနိုင်တယ်ဆိုတာသတိပေးလိုက်တာဖြစ်တယ်လို့လည်းကုလသမဂ္ဂကဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR ရဲ့ဥရောပဆိုင်ရာညွှန်ကြားရေးမှူးဗင်ဆန့်ကိုချက်တက်ကကြေညာချက်ထဲမှာပြောဆိုထားပါတယ်